Welcome to the Voice of America in Burmese.
ဒီနေ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဇွန်လ17ရက်နေ့တောက်ကြနေမနေ့ဖက်ရေဒီယိုအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့မနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်မှုတွေကိုရပ်ဖို့နဲ့ကလင်းငယ်ရီနဲ့လူငယ်ရီ NDA မပြုတ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့သတင်းအပါအဝင်ဒေါ်အောင်ဆန်းစုကြည်ကိုအဂတိလိုက်ဆမှုကျူးလွန်တယ်ဆိုပြီးဆွဆွဲအရေးယူလိုက်တာနဲ့ပတ်သက်တဲ့တုံ့ပြန်ချက်မှာတော့
အတော်သတိပြရတော့ဘလို့လက်စားတယ်ဒါဒီအလုံးအကြောင်းပြချက်တည်းပါပဲအဲ့တော့အမှန်ကတော့ Dominion Foundation ဆိုတာတော့အကျိုးအမြတ်ကိုယူရပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးညဒီလိုတူတူနဲ့ပြူတန်းနဲ့ဒီဝေးနေပေါ့နော်
Dominion Foundation ညွှန်ကြားရေးမှူးဦးမိုးစောဦးပြောကြားသွားတာပါ။သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။အိန္ဒိယနိုင်ငံဘက်ကပြန်လာတဲ့ဒူရီစီမှာကိုဗစ်ပိုးတွေတွေ့ရှိရတဲ့သတင်းပေးပို့ချက်နဲ့အတူဒီလိုကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွင်းမှာ၄ချောင်းလိုင်းတချို့ကိုရနာထိုက်လိုက်တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းမဖက်ကြဖို့နဲ့ကလေးတငယ်တွေနဲ့လူငယ်တွေအနေကင်းအောင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
် They call on security forces to refrain from violence and keep children and young people out of harm's way
လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အကြမ်းမဖက်ဖို့အပြင်ကလေးငယ်တွေနဲ့လူငယ်လူရွယ်တွေထိခိုက်မှုမရှိအောင်လှုပ်ဆောင်ပေးကြဖို့မြန်မာနိုင်ငံကဌာနကုလအဖွဲ့ကနေတောင်းဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကစစ်တပ်ရင်းနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံထဲမှာကလေးငယ်တွေပေါ်မှာအခုဒီဆက်ပြီးအင်အားသုံးလှုပ်ဆောင်နေတာတွေအတွက်ဌာနကုလအဖွဲ့ကနေအထူးစိုးရိမ်ပူပန်ဆဲဖြစ်ကြောင်းလည်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လ10ရက်နေ့အထိလုံခြုံရေးတပ်တွေရဲ့တပ်ဖြတ်မှုကြောင့်တေဆုံးရတဲ့ကလေးငယ်ပေါင်းက56ယောက်ရှိနေပြီလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်။ဧပြီလကုန်ပိုင်းအထိဆိုလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံးခဲ့ရတဲ့ကလေးငယ်ကအနည်းဆုံး52ယောက်ရှိခဲ့ပြီးအဲ့ဒီထဲမှာမိန်းကလေးငယ်9ယောက်နဲ့ယောက်ျားလေး45ယောက်ပါဝင်တယ်လို့ UNICEF အဖွဲ့ကပြောကြားထားတာပါ။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်တဲ့စာရင်းအရစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးဇွန်လ10ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူဟာကလေးငယ်တွေအပါအဝင်စုစုပေါင်း859ယောက်ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ SDR ခေါ်အထူးငွေထုတ်ယူခွင့်ပေးတဲ့အထက်မှာဖေဖော်ဝါရီလကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမပါဝင်ဘူးလို့ American ဘဏ္ဍာရေးဝန်ကြီး Janet Yellen ကကျေးဇူးပေးနေမှာပြောကြားလိုက်ပါတယ်။ IMF ရဲ့ SDR အစီအစဉ်အရအစိုးရတရားဟာအာဏာကိုအတင်းလုယူထားမယ်ဆိုရင် IMF ကအဲ့ဒီလိုနိုင်ငံနဲ့ဆက်သွယ်ဆောင်ရွက်လို့မရကြောင်းနဲ့ဒီအစိုးရအပေါ်မှာ IMF အဖွဲ့ဝင်နိုင်ငံအများစုကနေအတိမတ်ပြုမှသာဆက်သွယ်ဆောင်ရွက်ခွင့်ရှိပြီးအခုဒီလိုအခြေအနေကဖြစ်မလာနိုင်ဘူးလို့လည်း American ဘဏ္ဍာရေးဝန်ကြီးက American လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနဲ့နိုင်ငံ19နိုင်ငံပါဝင်တဲ့G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကနေဆင်းရဲတဲ့နိုင်ငံတွေအတွက်အကြွေးလျှော်ပြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကလှုပ်ဆောင်မှာတွေကိုအမေရိကန်လွှတ်တော်မှာရာထောင်ငွေဆိုင်ရာတင်ပြရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကြွေးမီလျှော်ပြစ်ဖို့အစီအစဉ်ဟာရန်ပုံငွေထပ်ပြီးမရရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကကျေးဇူးပေးနေမှာလွှတ်တော်မှတ်တွေကိုပြောပါတယ်ကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့နဲ့တခြားအဖွဲ့အစည်းတွေအတွက်အမေရိကန်ကဒေါ်လာ 2.8 ဘီလီယံထည့်ဝင်ဖို့အတွက်ကတိပေးထားပေမယ့်အခုထိတော့မပြည့်နေသေးပါဘူးဖွံ့ဖြိုးဆဲနိုင်ငံတွေမှာဥရုယာတီပြောင်းလဲမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အကူအညီပေးဖို့အပေါင်းဝင်အမေရိကန်ဒေါ်လာတန်1000လောက်ဘတ်ဂျက်ငွေချထားပေးဖို့လဲမစ်ယဲလင်ကလွှတ်တော်မှာပန်ကြားခဲ့တာပါမြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ကြီးကရရှိထားတဲ့ ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပို့ဖို့ကိစ္စတိတ်ကိုအရေးကြီးတယ်လို့ဂျပန်နိုင်ငံချိုင်းဝင်ကြီးမိုတဲဂျီတိုရှိမစ်ဆုကဂျက်ဒဘရီနီမှာပြောကြားလိုက်ပါတယ်ဂျပန်နိုင်ငံချိုင်းဝင်ကြီးဟာဂျက်ဒဘရီနီကအင်ဒိုနီးရှားနိုင်ငံချိုင်းဝင်ကြီးရက်နိုမာဆူဒီနဲ့မြန်မာအရေးတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးမှအခုလိုကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်ဖို့နဲ့ဖန်ဆီးထားတဲ့အကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့အပါအဝင်အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြိုးပမ်းချက်တွေကိုဂျပန်အစိုးရကဆက်ပြီးအားပေးနေတယ်လို့ဂျပန်နိုင်ငံချိုင်းဝန်ကြီးမိုတဲဂျီကပြောဆိုကြောင်းနဲ့အင်ဒိုနီးရှားနိုင်ငံဂျပန်တန်ယုံကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဂျပန်နိုင်ငံချိုင်းဝန်ကြီးမိုတဲဂျီကမေလာတုန်းကလည်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘူလန်နဲ့တိုကျိုမှာတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့တာပါဆွေးနွေးပွဲအပြီးမှာတော့ဂျပန်နိုင်ငံအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့တဲ့အပြင်မြန်မာအရေးကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဟာတိတ်ကိုအရေးပါကြောင်းနဲ့ကုလအထူးကိုယ်စားလှယ်မစ်ဘူလန်နဲ့လည်းဂျပန်ကပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာဒုက္ခသည်စခန်းကနေအင်ဒိုနီးရှားနိုင်ငံအာချစ်ပြည်နယ်တွေကိုတောက်ကြံတွေကဆက်လီနဲ့ရောက်လာတဲ့ရိုဂျာ81ယောက်ဟာအနောက်ဆူမထရာပြည်နယ်ရဲ့မြို့တော်မီဒန်ကိုရောက်သွားပြီးဖြစ်ပါတယ်။အင်ဒိုနီးရှားအစိုးရဒုက္ခသည်အရေးကင်ကျယ်ဆောင်ရွက်နေတဲ့ PPLN နဲ့အတူမီဒန်မြို့အုပ်ချုပ်ရေးအဖွဲ့နဲ့အရှိအာချစ်ရင်ဝင်ပိုက်အစိုးရတို့ကြားဆွေးနွေးမှုတွေပြီးသူတို့ကိုပြောင်းရွှေ့ဖို့အတွက်အကြံပြုကြတာဖြစ်ကြောင်းရွှေပြောင်းအခြေချသူများဆိုင်ရာအင်ဒိုနီးရှား IOM အဖွဲ့ကဂျူလ10ရက်ကျတဲ့ပြည်နယ်မှာပြောကြားလိုက်တာပ
ါ Jadi di dalam rapat itu diputuskan bahwa apa direkomendasikan bahwa
အစီအစဉ်ဆုံးဖြတ်ချက်ရဒီဒုက္ခသည်တွေကိုမိရန်မျိုးကိုချက်ချင်းပြောင်းရွှေ့ပေးရမှာဖြစ်ပြီးသူတို့နေထိုင်ရေးအတွက် IOM ကနေစီစဉ်ပေးရမှာဖြစ်ကြောင်းအင်ဒိုနီးရှား IOM အဖွဲ့ကဆိုနီယာဝဲလန်တာကပြောသွားတာပါသူတို့ကိုမိဒန်ကိုမပို့ခင်မှာကိုဗစ်ပိုးရှိမရှိစစ်ဆေးတာအပါအဝင်စစ်ဆင်မှုတွေကိုလုပ်မှာဖြစ်တယ်လို့မိဒန်ကိုရောက်ရင်တည်င်းနှစ်ပတ်ကွာရန်တင်းနေပြီးမှမိဒန်မှာပဲယာယီထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်နေ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်မှာမှတ်ပုံတင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမှာဖြစ်ကြောင်းပြောထားပေမယ့်အခုဒီတော့မလောက်ဆောင်နိုင်သေးပါဘူး။ဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုတွားရောက်ဖို့အတွက် UDP ဖေဗရူလာမှာဆက်လီနဲ့ထွက်လာတော့ကရိုဂျာအယောက်90ပါပေမဲ့9ယောက်တေဆုံးသွားခဲ့ပြီးအခု81ယောက်သာအသက်ရှင်ကျန်ရစ်တာပါ။ပင်လယ်ပြင်ထဲမှာ၄လလောက်နေခဲ့ရတဲ့သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကတော့တစုံတရာပြောကြတာမရှိသေးပါဘူး။အခုထပ်ပြီးရောက်လာသူတွေနဲ့ပါဆိုမီရန်မြို့မှာရွန်ဂျာဒုက္ခတွေက342ယောက်ကျော်ရှိမယ်လို့ခန့်မှန်းထားပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလမီတာ190 kHz တင်ငါခွန်ငါတို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကတင်ပြပြီးအခုတော့နောက်ဆုံးရတဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်တန်ကဖိုင်ဇာကိုဗစ်ကပ်ရောဂါကာကွယ်ထိုးစေးသန်း900ကိုဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့ဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေကိုလှူဒန်းမယ်လို့မနေ့ကကြေညာလိုက်ပါတယ်အဲ့ဒီလိုကာကွယ်ဆေးတွေကိုလာမယ့်ဩဂုတ်လထဲမှာစက်ယုံကထုတ်ပြပြချင်းအ мян ဆုံးပို့ဆောင်ပေးမယ်လို့လဲသမ္မတဂျိုးဘိုင်တန်ကစက်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးဆွေးနွေးပွဲကျင်းပရာဗြိတိန်နိုင်ငံကွန်ဝဲမြို့ကနေပြောလိုက်တာဖြစ်ပါတယ်ဒီနှစ်အကုန်မှာထိုးဆေးတန်း200နဲ့လာမယ့်2022ပရမနှစ်ဝက်မှာတန်း300ပေးဖို့လှူဒန်းမယ်လို့လည်းသူကပြောပါတယ်ဒီလိုလှူဒါးဟာနှောင်ကျိုးမပါဘူးလို့ပြောဆိုခဲ့ပါတယ်ကျွန်တော်တို့ကာကွယ်ဆေးအလှဟာမျက်နှာသာရအောင်ဒါမှမဟုတ်အလျှော်ပေးလိုက်လျောမှုတွေရအောင်ဆိုပြီးဖိအားပေးတာမဟုတ်ဘဲလူအသက်တွေကယ်ဖို့ဒီကပ်ရောဂါကိုတိုက်ဖြတ်တာဖြစ်ပါတယ်လို့သမ္မတကြီးကပြောပါတယ်G7 စက်မှုထိပ်သီးနိုင်ငံတွေရဲ့ဆွေးနွေးပွဲမစခင်တရက်အလိုမှာသမ္မတကြီးကအဲ့ဒီလိုပြောဆိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။တ တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကသူတို့အသစ်ပြထမ်းလိုက်တဲ့ဥပဒေအသစ်ဟာတိပကပိတ်ဆို့အေးအေးမှုတွေကိုတံပြန်အေးအေးဖို့ရည်ရွယ်တဲ့အတွက်ဒါဟာလိုအပ်ချက်ဖြစ်တယ်လို့မနေ့ကပြောပါတယ်
။同时呢我们也认为国家呀有必要制定一部专门的
အဓိကတရုတ်နိုင်ငံကိုပြည်ပအင်အားကြီးနိုင်ငံတွေကဖွဲ့ချတံခတ်ဝင်ရောက်ဆွတ်ဖက်တာပိတ်ဆို့တာတွေကိုတံပြန်အေးအေးဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့ဥပဒေပြထမ်းဖို့မူကျမ်းရေးဆွဲခဲ့တာဟာလိုအပ်ချက်အရာဖြစ်တယ်လို့ပဲသူ့အနေနဲ့ယူဆကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကပုံမှန်သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောသွားတာပါ။အဲ့ဒီဥပဒေမူကျမ်းကိုအေဘီလာအတွင်းကပထမအကြိမ်လျှို့ဝှက်ပြန်လည်သုံးသပ်ခဲ့ကြပါဗျ။အဲ့ဒီနောက်ဒီကနေ့ဒုတိယအကြိမ်ပြန်လည်သုံးသပ်ဆွေးနွေးပြီးတရုတ်ပြည်ရဲ့အမြင့်ဆုံးဥပဒေပြုအဖွဲ့အမျိုးသားပြည်သူ့ကွန်ဂရက် NPC ရဲ့အမြဲတမ်းကော်မတီကနေပြဋ္ဌာန်းလိုက်တာဖြစ်ပါတယ်ခင်ဗျာအရှေ့အာရှနဲ့အရှေ့တောင်အာရှကမူရစေဝါရောင်းဝယ်သူတွေဟာကိုဗစ်ကပ်ရောဂါကာလမှာသူတို့ရဲ့မူရစေဝါဖြန့်ဖြူးတာတွေကိုတိုးမြင့်နိုင်ဖို့အတွက်နေရာမျိုးစုံကနေထုတ်လုပ်ဖို့နီလန်းတွေရှာဖွေနေကြတယ်လို့ကုလသမဂ္ဂမူရစေဝါတိုက်ဖျက်ရေးဌာန UNODC ကမနေ့ကပြောဆိုပါတယ်အဲ့ဒီအထက်မှာကမ္ဘောဒီးယားနိုင်ငံမှာလည်းစိတ်ကြွဆေးပြားမက်သဖက်တမင်းအများအများထုတ်လုပ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရွှေတရီကန်ဒေသကထုတ်လုပ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုနှုံးတဲ့မှတ်မိပေမဲ့လို့ကမ္ဘောဒီးယားနိုင်ငံဟာလည်းအရင်နှစ်တွေကတည်းကအများအများထုတ်လုပ်နေတယ်လို့ပြောဆိုပါတယ်။ဒေသတွင်းမိုးရစေဝါသုံးဆွဲသူတွေကြိုက်နှစ်သက်တဲ့အဲ့ဒီစိတ်ကြွဆေးပြားတွေကိုကိုဗစ်ကပ်ရောဂါအမြင့်ဆုံးဖြစ်ပွားနေတဲ့ကာလမှာပဲခဏတားဆီးနိုင်ခဲ့ပြီမဲ့အဲ့ဒီမတိုင်ခင်တစ်နှစ်ကာလကအများဆုံးရောင်းဝယ်ခဲ့ကြတဲ့နှုံးထက်တောင်ပိုပြီးဖြန့်ဖြူးနိုင်ကြတယ်လို့ UNODC ကဖော်ပြထားပါတယ်။အာရှနိုင်ငံတွေရဲ့အစိုးရတွေကဖမ်းဆီးသိမ်းဆီးမိတဲ့စိတ်ကြွဆေးပြားတန်ချိန်ပေါင်းကမနစ်ကဆိုရင်တန်ချိန်190နီးပါးရှိခဲ့ပြီးဒါဟာ2019ခုနှစ်ကရဲ့19ရာခိုင်နှုန်းရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။အီသီယိုးပီးယားနိုင်ငံတီဂရေးဒေသမှာလူသားချင်းစာနာမှုလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်အပြစ်အခက်ရပ်ဆဲကြဖို့ကုလသမဂ္ဂအစားအစာကူညီထောက်ပံ့ရေးအဖွဲ့ကမနေ့ကတိုက်တွန်းလိုက်ပါတယ
် So this is a region that even prior to the conflict has been affected by shocks in recent years. We had the desert locust
အရင်ကတည်းကပရိပကဒဏ်တွေကိုခံစားနေရတဲ့ဒီဒေသမှာအခြေအနေတွေတိတ်ကိုဆိုးဝါးနေတာတွေ့ရတဲ့အကြောင်းကုလသမဂ္ဂစာနာရေးခအစီအစဉ် WFE ရဲ့အကြီးအကဲကပြောပါတယ်လူပေါင်း3သိန်းခွဲလောက်ဟာအငတ်ဘေးနဲ့ရင်ဆိုင်နေရကြောင်းနဲ့လူပေါင်း2သန်းကျော်ဟာလည်းအဲ့ဒီဒေသကနေထွက်ခွာနေကြကြောင်းသတိပေးပြောကြားထားပါတယ်။ IPS ကကုလသမဂ္ဂစာနာရေးခထောက်ကူရေးအဖွဲ့ကအထူးသဖြင့်တီဂရေးဒေသမှာလူပေါင်း4သိန်းကျော်ဟာအကူအညီတွေချက်ချင်းမရဘဲအငတ်ဘေးရင်ဆိုင်နေရတာဟာတွေဟာစက်တင်ဘာလအထိစိုးစိုးဝါးဝါခံစားရမယ်လို့ထင်မြင်ကြောင်းပြောပါတယ်။ကုလသမဂ္ဂကလေးသူငယ်များကူညီစောင့်ရှောက်ရေးအဖွဲ့ UNICEF ကလည်းတီဂရေးဒေသမှာကလေးတငယ်ပေါင်း3သိန်း 3,000 လောက်ဟာအာဟာရချို့တဲ့တန်ခံနေကြရပြီးသေဆုံးမှုတွေလည်းမြင့်မားနေတယ်လို့ပြောပါတယ်။အီသီယိုးပီးယားမှာငန်းမွန်ခေါင်းပွားမှုတွေဖြစ်တာမျိုးအဖြစ်မခံနိုင်ပါဘူး။ကျမတို့အနေနဲ့လှုံ့ဆော်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ တောမတ်စ်ဂရင်းဖီကအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ပူးတွဲကမ္ဘာ့ခရပြုလုပ်တဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့လည်းတီဂရေးဒေသကလူပေါင်း 5.2 သန်းအတွက်အကူအညီဒေါ်လာသန်းပေါင်း 853 သန်းကူညီကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာ
။တောက်ကြနေမနဲ့ခင် VOA ရဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်ဒီနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေပေါင်းပါရုပ်သံအဖြစ်နဲ့အခုလိုမျိုးကြီးရှုနိုင်အောင်ကျွန်တော်တို့ဇွန်လပိုင်းကဇွန်လဇန်ပိုင်းကနေစပြီးတော့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒေါ်ဆန်းစုကြည်အပေါ်အမှုတွေတိုးလိုက်တဲ့အကြောင်းကိုတုတ်ပြန်တာတွေကိုကြားရမှာဖြစ်ပါတယ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲဆိုလိုက်တာဟာ
ပုဂ္ဂိုလ်ရေးအညှိုးနဲ့တိတ်ခါချတဲ့လောက်ရတာဖြစ်တယ်လို့ဒေါကင်ဂျီဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမိုးစောဦးကခြေပလိုက်ပါတယ်ဒီလိုတရားစွဲဆိုလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုထိခိုက်စေမှာမဟုတ်ဘူးလို့လည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌယုံယုံအဖွဲ့မှူးဟောင်းဖြစ်တဲ့ဦးမိုးစောဦးကပြောပါတယ်အသေးစိတ်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့အခုလိုဒေါအောင်ဆန်းစုကြည်အနေနဲ့တရားစွဲခံရတဲ့ပေါ်ဥမိုးစောက
တပုပ်ကိုကြီးအာဃာတနဲ့လုပ်တာပေါ့ပုပ်ကိုကြီးအညှိုးအထိနဲ့လုပ်နေတာပေါ့ဆိုတော့ဒါအကြောင်းပြနေတာပါဒါတွေကိုဒါတော်မကျွန်တော်မကျက်ဘလို့ဖြစ်တယ်ဒေါအောင်ဆန်းကြီးကတော့ဘလို့လက်စားတယ်ဒါတွေအလုံးအကြောင်းပြချက်တည်းပါပဲဆိုတော့အမှန်ကတော့ဒေါကင်ဂျီဖောင်ဒေးရှင်းဆိုတာ non profit organization ပေါ့နော်အကျိုးအမြတ်ကိုရည်ရွယ်ပြီးတော့လုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးညပြည်သူလူထုနဲ့ပြည်သူ့တန်းတဲ့ဒီဝေးတွေပေါ့နော်အထူးသဖြင့်တော့ဒါတော့အောင်ဆန်းစုကြည်ကိုချစ်ခင်လေးစားတဲ့စိတ်နဲ့ပေါ့နော်ဒူနန်းနဲ့ငွေစူးစီးပြီးတော့မှကျွန်တော်တို့ကဒီတိုင်းပြည်မှာရှိတဲ့ဒီပညာရေးချမ်းမှာအဆရှိတဲ့မြင်ပေါ့လေတပည့်သူလူထုရဲ့ဒီဘဝအဆင့်တန်းကိုမြင့်တင်ပေးဖို့တကူရည်ရွယ်ပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်အခုအချိန်ထိဆိုလို့ရှိရင်ကျွန်တော်တို့လူတန်းခဲ့တဲ့တန်ဖိုးပေါင်းကမနှဲတော့ဘူးပေါ့သိန်းပေါင်းကသိန်းနဲ့ချီပြီးကျွန်တော်တို့လူတန်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ရုံးချုပ်နေရာအတွက်ပေါ့နော်တာဝန်အလွဲသုံးစားလုပ်ပြီးတော့မတန်မရာစီရှော့ပေးခဲ့တိုင်းပြည်ကိုနစ်နာစေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တဲ့အပေါ်မှာရော
ပထမဆုံးကျွန်တော်တို့ရုံးကဖွင့်တာကတော့ဒီအင်းရလိတ်မှာပေါ့နော်ဒါပေမဲ့တကယ်တော့လုပ်ငန်းတွေကိုချေချေပြန့်ပြန့်လုပ်တဲ့အခါကျတော့အဲ့အခန်းလေးနဲ့ဘယ်လိုမှအဆင်မပြေတော့ရန်ကုန်တိုင်းအစိုးရအော်ဒီယာတခုလောက်ရှောက်ထားတာပေါ့နော်အဲ့ကျွန်တော်တို့ကအတား non profit ဒါအချိုးမြတ်ကိုရည်ရွယ်ပြီးတော့အချိုးမြတ်ရှာတဲ့စီးပွားရေးဖွဲ့စည်းလည်းမဟုတ်တဲ့တကြောင်တစ်တစ်ရောက်ဖတ်တဲ့နှုံသားလေးနဲ့ပေါ့နော်နေရာတခုကိုစဉ်းစားပြပါဆိုပြီးကျွန်တော်တို့ကဘယ်နေရာကိုပေးရမယ်လို့ဆိုပြီးတော့ဟိုတောင်းဆိုလျှောက်ထားခဲ့တာလည်းမဟုတ်ဘူး။အဲ့တော့ဒါရမတိုင်းဆိုးအနေနဲ့တို့စဉ်းစားဆုံးဖြတ်ပြီးတော့ပေးခဲ့တယ်။ဒီနေရာမှာဟိုရုံးကဖွင့်ပြီးတော့ပို့ပြီးတော့ချေချေပြည့်နဲ့လုပ်ခွင့်ရခဲ့တယ်။အထူးသဖြင့်ဆိုလို့ရှိရင်ပြီးခဲ့တဲ့ COVID ကာလမှာဆိုလို့ရှိရင်ဒီကာကွယ်ဒီအကုန်ပေါ့အဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အများကြီးဆောင်ရွက်နိုင်ခဲ့တာရှိပါတယ်။ဒီကာကွယ်ဆေးအတွက်လူတော်ပဲတိမ်ပေါင်းတောင်းနေချင်ပါတယ်။အဲ့တော့တိုင်းပြည်ကအများကြီးအကျိုးရှိခဲ့တယ်။ကိုယ့်ရဲ့ကိုကျိုးစီးပွားဘာမှရှိခဲ့တာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကိုဒီငွေကြေးနဲ့တံပိုးဖြတ်ပြီးတော့ဒီမျိုးဒီလိုပေးခြင်းအဖြစ်တိုက်ပြဘလောက်နေတာဒီလိုမျိုးတွက်ချက်တဲ့ပုံစံကတော်တော်ကြီးကိုမှားယူနေတယ်
ဟုတ်ကဲ့နောက်ဒီဒေါကင်ဂျီဖောင်ဒေးရှင်းအတွက်ပဲပေါ့နော်နေပြည်တော်ကမြေဧက100ကျော်ကိုအလားတူလျှော်ဈေးနဲ့အလွဲသုံးစားလုပ်ခဲ့တယ်လို့ဆွဆွဲခဲ့တာအပေါ်မှာရော
ကျွန်တော်တို့စိုက်ပျိုးတံပိုးပြညာတင်ကြောင်းဖွင့်ဖို့အတွက်ကိုနေပြည်တော်စီဗန်မှာပေါ့လေရှင်းထားခဲ့တာဖြစ်ပါတယ်ဒီတင်နှောင်းကြောင်းဆိုတာလည်းအခမဲ့ပါဒီတနင်္ဂနွေနေ့မှာရှိတဲ့ကျွန်တော်တို့ကလေးတွေကဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အသိပညာတွေရရှိအောင်လုပ်ဆိုပြီးတော့ဒီတစ်နှစ်တင်တာပေါ့အကျိုးများအတွက်ရှောက်ထားတာမဟုတ်ပါဘူးနောက်တစ်ခုကအဲ့ဒီမြေနေရာတွေဆိုတာကဘယ်သူမှမျက်စိမချလို့ကြံခဲ့တဲ့နေရာတွေအရေးအစိုးရတရားတွေပြီးတော့မှအဲ့ဒီပတ်ဝန်းကျင်မှာကြည့်လိုက်မယ်ဆိုလို့ရှိရင်တကယ်မြေညီပြီးမြေကောင်းတဲ့နေရာအများကြီးရှိပါတယ်မဟုတ်ဘူးကျွန်တော်တို့ရှောက်ထားတဲ့နေရာတွေတကယ်ကိုကပူတွေဂုံးတွေနဲ့ဟိုဘလူးမှမျက်စိမချလို့ပြစ်ထားခဲ့တဲ့နေရာမျိုးကိုကျွန်တော်ရှောက်တာပေါ့အဲ့တော့ဒီမြေဈေးနှုန်းကလည်းတခြားအမှနေပြီးတော့မှဆိုလို့ရှိရင်စက်ခိုင်းနေတဲ့ဖွံ့ဖြိုးရေးရုံးပြိုးကြီးဆိုရင်အင်ယာမနေရာကြီးပါဒီမြေကိုဘလောက်နှုန်းနဲ့ပေးခဲ့ရလဲအစုံစမ်းကြည့်ပေါ့နော်ဒီမြေတွေမကောက်ပါဘူးတခြားဘလူးတွေကဘယ်မြေတွေကိုဘလောက်နှုန်းနဲ့ရရှိခဲ့လဲဆိုတော့စုံစမ်းကြည့်ပြီးကျွန်တော်တို့နှုန်းကသူများဒီနဲ့နေတူပဲဟိုအပားမှအထူးအခွင့်ရရရှိတာမျိုးမဟုတ်ခဲ့နဲ့ရှောက်ထားပြီးတော့ရရှိခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီဒေါကင်ဂျီဖောင်ဒေးရှင်းရဲ့ငွေကျပ်1.6ဘီလီယံကျော်ကိုပေါ့နော်တလွဲသုံးပြီးဒေါအောင်ဆန်းစုကြည်အတွက်အိမ်ဆောက်စေခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့တာအတွက်ရော
ဒေါအောင်ဆန်းစုကြည်ကလက်ရှိနေထိုင်နေတဲ့54-56တက္ကသိုလ်ရေးသားနဲ့အိမ်ကိုဒေါအောင်ဆန်းစုကြည်ကနေပြီးတော့မှဒေါကင်ဂျီဖောင်ဒေးရှင်းကိုလှူထားပြီးဒါနှုတ်အပြည့်လှူထားပြီးပေါ့နော်ဒါပေမဲ့လို့လည်းစီပင်နဲ့ပတ်သက်တဲ့ဒါမြေတိုင်းနဲ့ကိစ္စတို့ကလည်းကျွန်တော်ဒါတွေမပြတ်သေးဘူးပေါ့နော်အဲ့တော့စဉ်းစားကြည့်ပါအဲ့ဒီမြေနေရာဘယ်လောက်တောင်တန်ဖိုးရှိမလဲဆိုတာလေအဲ့တော့ဒေါအောင်ဆန်းစုကြည်ကဒေါကင်ဂျီဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဖြစ်တယ်အဲ့တော့ဥက္ကဋ္ဌကသူ့ရဲ့ပိုင်ဆိုင်မှုကမှန်တယ်ကောက်သူအကုန်လုံးလှူဒန်းပြီးသွားပြီဖြစ်တဲ့ကတည်းကသူမှနေကြတော့မရှိတော့ပါဘူးကျွန်တော်တို့ကအဲ့ဒီနေရာလေးမှာပဲသူနေဖို့နေရာလေးကိုစီစဉ်ထားပြီးတယ်ဒါသူ့ရဲ့လုပ်ပိုင်ခွင့်သူ့ရဲ့အာဏာကိုအလွဲသုံးစားလုပ်ပြီးလုပ်တာလည်းမဟုတ်ဘူးဒီဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌတယောက်ကိုစဉ်းစားပြီးတာဖြစ်တယ်နောက်တစ်ခုကဒီအလှူငွေတွေနဲ့ပတ်သက်လို့အလွဲသုံးစားလုပ်တယ်လို့ပြောရအောင်ဒီအလှူငွေတွေဟာဒေါအောင်ဆန်းစုကြည်ကိုချစ်ခင်မြတ်နိုးတဲ့လေးစားတဲ့စိတ်နဲ့ရတဲ့အလှူငွေတွေပါအဲ့တချို့လူတွေတဆိုလို့ရှိရင်တိုက်တလို့သုံးမှာပုံပုံကြီးသုံးမှာဆိုပြီးတော့လာလှူထားတာတွေလည်းရှိပဲဒါအခုဒေါ်အောင်သူကြီးအာနာရမှာမဟုတ်ပါဘူးဒီအရင်အရင်တည်းကနေပြီးတော့မှလှူတန်းထားတဲ့ငွေတွေအများကြီးရှိပါတယ်အဲ့ အတူပုံကိုရေးရလှူခဲ့ငွေတွေဘလောက်ပဲများများနောက်ဆုံးလက်ဝဲရတနာတွေကအစတော်တော်သူတို့ချက်ချင်းပဲတော်ကြီးပေါင်းလို့ရှိကြပြပါဟုတ်ကဲ့အဲ့ဒီတော့အခုလိုတောင်းဆန်းစုကြည်ကိုအဂရိလိုက်စာမှုနဲ့တရားစွဲမှုကနေရှင်းပါဘလို့တရားမှုရှိလားဘုမှန်ထားလဲဒီလိုမျိုးတောင်းဆန်းစုကိုပုံကိုရေးရသိခါချဖို့ပေါ့နော်ဘာတွေပဲဆွဆွဲပါတယ်ဒီလိုလိုကငားလေပါထောက်ကူရှိတဲ့ရှစ်နောက်ပိုင်းနှစ်ပေါင်း50 ဟို counter productive ပေါ့နော်ဟိုပို့ပြီးတော့မှပြည်သူလူ့ရဲ့တနာမှုရှင်းတာမှုစာနာမှုစသည်ပို့ပြီးတော့မှမြန်မာနိုင်အ
ောင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာ
ကိုဝင်းမင်းဆက်သွယ်မင်းမြန်တင်ပြခဲ့တာပါခင်ဗျာအခုတော့ဒီကိုဗစ်ကူးစက်မှုတွေကြောင့်ပြည်တွင်းလေကြောင်းခရီးစဉ်တချို့ကိုယာယီပိတ်ပင်လိုက်တဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ကိုဗစ်ရောဂါအခြေအနေတွေကြောင့်ရှမ်းပြည်နယ်စကိုင်းတိုင်းနဲ့တနင်္သာရီတိုင်းအတွင်းကမြို့နယ်6မြို့နယ်ကိုလေကြောင်းခရီးစဉ်ပြန်တမ်းမှုတွေယာယီပိတ်ပင်လိုက်တာဖြစ်ပါတယ်အဲ့ဒီထဲမှာပါဝင်တဲ့ကလေးမြို့မှာဆိုရင်ဒီတရက်ထဲမှာပဲကိုဗစ်ကြောင့်တည်ဆုံးသူ10ဦးထိရှိလာတာပါရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မဆုမွန်ပြောပြပေးမှာဖြစ်ပါတယ်
COVID-19 ကရောဂါဆိုးရင်ရလာအောင်ကူးစက်နေတဲ့မြန်မာအိန္ဒိယအိန္ဒိယနဲ့ထိုင်းနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံကစကိုင်းတိုင်းရှမ်းပြည်နယ်နဲ့တနင်္လာရီတိုင်းတို့စီကိုသွားတဲ့လေယာဉ်ခရီးစဉ်တွေကိုမြန်မာနိုင်ငံမှာယာယီရပ်ဆိုင်းလိုက်ပါတယ်COVID-19 ကရောဂါကူးစက်မှုမြင့်တက်နေတဲ့စကိုင်းတိုင်းတွေကကလေးမျိုးနောက်ထိုင်းနိုင်ငံဘက်ကပြန်ဝင်လာသူတွေအသွားလာများတဲ့ရှမ်းပြည်နယ်တာချီလိတ်ကျိုင်းတုံတနင်္လာရီတိုင်းတွေကဆိုရင်ဒဝဲဘိတ်ခေါတောင်းစတဲ့မြို့6မြို့စီကိုပြည်တွင်းလေကြောင်းလိုက်အလုံးခီးစဉ်ပြန်တန်းခွင့်ယာယီပိတ်လိုက်တာပါကရောဂါကူးစက်ပြန်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်မေလ29ရက်နေ့ကစပြီးဇွန်လ15ရက်နေ့အထိကျန်းမာရေးနဲ့အားကစားဝန်ကြီးဌာနညွှန်ကြားချက်နဲ့လေယာဉ်ခီးစဉ်တွေကိုယာယီရပ်ဆိုင်းထားတာပါဇွန်လ15ရက်နေ့အထိလို့ပြောထားပေမဲ့အတိမျိုးတွေစီကိုလေရင်ခီးစဉ်တွေဘတော့ပြန်ဆနိုင်မလဲဆိုတာကိုတော့အတိအကျမသိသေးဘူးလို့မြမမျိုးသားလေချောင်းလိုင်းကလုပ်ငန်းလေပတ်မှုဆိုင်ရာအရာရှိချုပ်ဦးခတ်ခမ်းမောင်က VOA ကိုပြောပါတယ
်ဘတော့ပြန်ဖွင့်ပြီမလဲဆိုတာသူတို့ကတော့ပရမ10ရက်ပေါ့10ရက်ကိုသူတို့စောင့်ကြည့်နေပေါ့ဆဲကွန်ထရိုးမြန်သူတို့ဆက်ဒါကတော့သူတို့ရဲ့အစီအစဉ်ပေါ့ကျွန်တော်လည်းမသိဘူးပေါ့နော်ကျွန်တော်ကတော့ကျွန်တော်တို့တော့ဘာလုပ်လဲဆိုတော့အဲ့ချိန်မှာဟိုချင်းဒီချိန်မှာလေမြန်နေဟာလားခီးတဲ့တွေကိုကမ္ခနဲ့ဆိုတဲ့ IOR တွေခီးတယ်ဒီအဲ့ဒီနေဆက်အဲ့ဒီသူခုနပြောတဲ့မြို့တွေကိုခီးစင်တွေမဆွဲပါနဲ့ဆိုအညီညာချက်လာကျွန်တော်တို့အဲ့တိုင်းပဲဆက်ပြီးတော့ကျွန်တော်ကသူတို့ညွှန်ကြားတဲ့အတိုင်းကျွန်တော်လိုက်လုပ်ပြရတာပ
ါ COVID-19 ကရောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုပြည်တွင်းလေကြောင်းခီးစင်တွေမှာလိုက်ပါမဲ့သူတွေအနေနဲ့ COVID ရောဂါကင်းစင်ကြောင်းထောက်ခံစားအရင်တော့ကလိုအပ်ခဲ့ပေမဲ့ပြီးခဲ့တဲ့မတ်လလောက်ကနေစပြီးတော့အဲ့ဒီအစီအစဉ်ကမရှိတော့ဘူးလို့လည်းပြောပါတယ်အိန္ဒိယနိုင်ငံကလာတဲ့ခီးတွေတွေကိုတော့တီးခြားခွဲ quarantine 14ရက်နဲ့တခြားနိုင်ငံတွေကဆက်ရောက်လာသူတွေကိုတော့ quarantine 10ရက်ဝင်ဖို့တတ်မှတ်ထားပါတယ်။လေယာဉ်ခီးစဉ်တွေယာယီပိတ်ခန့်ထားရတဲ့စကိုင်းတိုင်းကလေးမြို့မှာတော့ကရောဂါကြောင့်သေဆုံးသူကတရက်ထဲမှာအနည်းဆုံး10ဦးထိရှိခဲ့ပါတယ်။ COVID-19 ကရောဂါထိန်းချုပ်နိုင်မှုအတွက်မလို့အပ်ရင်ပြည်သူတွေအိမ်ပြေမထွက်ကြဖို့ stay at home တတ်မှတ်ထားတဲ့ကလေးမျိုးမှာတော့ယောဂါကူးစက်ခံထားရသူက200ဝန်းကျင်အထိရှိနေပြီးအဲ့ဒီအထဲမှာယောဂါပြင်းထန်သူတွေလည်းရှိနေတယ်လို့သိရပါတယ်။ယောဂါဖြစ်နေတဲ့သူတွေကိုကုသပေးနိုင်မှုကျန်းမာရေးဝန်ထမ်းအင်အားကလည်းမလုံလောက်ပဲဆေးပစ္စည်းကိရိယာလိုအပ်ချက်အပြင်အောက်ဆီဂျင်လိုအပ်ချက်တွေလည်းရှိလာနေပြီလို့ကလေးမျိုး COVID-19 တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လိုအပ်ပေးတူက VWE ကိုပြောပြပါတယ်
။အောက်ဆီဂျင်ကတော့ကျွန်တော်တို့ဒီမျိုးအနေနဲ့ကတော့ဘတ်တလောကတိတ်မလောက်ရှင်ဘူးကြမလောက်ရှင်တဲ့အခါကျကျွန်တော်တို့မုံသာဦးပို့ဆီဂျင်ကြရတယ်ကြအဲ့ဘူးတွေကိုလေဘူးကုန်တွေကိုလေအဲ့လိုမျိုးပဲလုပ်နေရတာကြအခုကလေ
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ9ရက်နေ့8နာရီထုတ်ပြန်ထားတဲ့သတင်းအရဆိုရင်ပြည်တွင်းမှာ COVID-19 အတည်ပြုလူနာက136ဦးနဲ့သေဆုံးသူ9ဦးရှိခဲ့ပါတယ်။အတည်ပြုလူနာအများဆုံးကတော့စကိုင်းတိုင်းတွေကဖြစ်ပါတယ်။စုစုပေါင်း52ဦးမှာတော့32ဦးကကလေးမျိုးကဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြသွားတာပါခင်ဗျာ။အခုတခါတော့ဒီအိန္ဒိယနယ်စပ်ကပြန်လာသူတချို့မှာ COVID ပိုးတွေ့ရှိရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။အိန္ဒိယနိုင်ငံနေဆက်ကပြန်လာတဲ့လူ9ဦးစီမှာကိုဗစ်ရောဂါပိုတွေ့ရှိရတာကြောင့်ချင်းပြည်နယ်ပလက်ဝမြို့မှာကိုဗစ်ရောဂါထိန်းချုပ်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပြီးစာတင်ကျောင်းတွေကိုယာယီပိတ်ထားလိုက်ပါတယ်။ဒီပလက်ဝကနောက်ဆုံးအခြေအနေကိုတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်မှာဂျွန်လ၈ရက်နေ့ကအိန္ဒိယနိုင်ငံနယ်စပ်ဖြစ်တဲ့မြဝကျေးရွာကနေပြန်လာတဲ့သူ9ဦးမှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ပါတယ်။နယ်စပ်ကနေလာတဲ့သူတွေဖြစ်လို့စစ်ဆေးခဲ့ရမှာကိုဗစ်ဖြစ်နေတာတွေ့ရှိခဲ့တာပါ။အဲ့ဒီကတယောက်ကိုအထူးစောင့်ကြည့်နေတယ်လို့ပလောဝမြို့နယ်ဆေးရုံအုပ်ဒေါက်တာစိုးသန်းဝင်းကပြောပါတယ်
။အိန္ဒိယနယ်စပ်ကရွာမှာနေတဲ့သူအဲ့သူအစ်စ်ကအဲ့သူမှာပိုးဆက်တာတွေ့တာဗျ။အဲ9ယောက်ပါဗျာစစ်စစ်ပါ။ပိုးတွေ့တယ်9ယောက်ဟုတ်ကဲ့ဗျာ။အဲ၈ရက်နေ့ကတွေ့တာခင်ဗျာ။အဲဆိုရင်ကအဲ6ယောက်ကတော့လူငယ်ပိုင်းတော့တိတ်အဆင်ပြေတယ်ပိစားမရှိဘူးအဆင်ပြေတယ်ဟိုအဲလူနာတယောက်ဥစားအသက်ကြီးပိုင်းတယောက်ကတော့နည်းနည်းယောဂအခမ်းလေးရှိရယ်ဆိုတော့သူကတော့နည်းနည်းစောင့်ကြည့်ရမယ်ထင်ပါပါတယ်ဗျလက်တလောချင်းတွေကတော့ကောင်းနေတယ်ဟုတ
်ပလဝမြို့မှာကိုဗစ်အတီးပြုလူနာ9ယောက်တွေ့ရှိပြီးတဲ့နောက်ပလဝမြို့နယ်ကအခြေခံကျောင်းတွေအားလုံးကိုယာယီပိတ်ထားပါတယ်ပညာရေးဝန်ထမ်းတွေနဲ့ရုံးဝန်ထမ်းတွေကိုလည်းအသွားလာကန့်သတ်လိုက်တယ်လို့ပလဝမြို့နယ်ပညာရေးမှူးဦးကီလောဟာကပြောပါတယ်
ဟုတ်ပါတယ်မနေ့တုန်းကကိုရဲနေ့ကစားပြောမှယာယီပိတ်ထားတာပ
ါချင်းပြည်နယ်နဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာစိုးရိမ်စရာကောင်းလောက်အောင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတာကြောင့်အိန္ဒိယနယ်စပ်တွေကပြန်လာတဲ့သူတွေကိုတင်းကျပ်စစ်ဆေးနေတာပါကိုဗစ်အတီးပြုလူနာတွေရှိလာတာကြောင့်ပလတ်ဝမျိုးနယ်ထဲမှာကိုဗစ်အသိပညာပေးမှုတွေကိုလှုပ်ဆောင်နေတယ်လို့ဒေါက်တာစိုးသန်းဝင်းကပြောပါတယ
်ဟိုအဲ့ဘက်ကတော့လောလောဆယ်တော့အဲ့လူဝင်လူထွက်ကိုကျွန်တော်အဲ့မျိုးဝင်ပေါက်တွေမှာပူပေါင်းဖွင့်နေစစ်တယ်ခင်ဗျာစစ်ပြီးတော့မှအဲ့ပူပေါင်းဖွင့်နေစစ်တန်တရားလူနာရှိရသလိုရှင်ကျွန်တော်တို့တခါလဲဆွဲယူပြီးစစ်ဆေးတာတို့ကွာရန်တင်းထားတာတို့လုပ်လို့ထားရကြ။အဲမြို့ဝတ်တင်းကျက်ဆုံးကတော့မြို့ဝင်ထွက်တွေမှာတင်းကျက်တာပေါ့အဲ့ဒါမျိုးရှိရပြီးရခါကြလို့ရှင်တော့ရှင်နေကျွန်တော်တို့ကျမ်းမိုက်ထန်တာတော့ကျမ်းမိုက်ပညာပေးတာပဲပေါ့။လက်ဆောင်ပေါင်းနဲ့မြို့ထဲမှာထည့်လေပြီးတော့မှကျမ်းမိုက်ပညာပေးရလို့တယ်။ပြီးတော့အဲကွာရန်တင်းထားတဲ့လူတွေအတွက်ကိုကျမ်းမိုက်ဆောင်ရှောက်မှုတွေကျမ်းမိုက်စစ်ဆေးတာတွေဆွတ်စစ်တာတွေစသဖြင့်အဲ့ဒါမျိုးလုပ်ပေးရပေါ့နော်။ဟုတ်ဟုတ်ကဲ့။
စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ခဲ့တဲ့2019ခုနှစ်အစပိုင်းတည်းကပလဝမြို့နယ်တဲကုန်းလန်းရေလန်းအဝင်ထွက်နဲ့အသွားလာကန့်သတ်ခံထားတာပါပလဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပေါက်ကွဲပြီးတဲ့နောက်ပလဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးကိုအာဏာပိုင်တွေကပိတ်လိုက်သလိုလက်ရှိမှာလည်းကိုဗစ်ကြောင့်ဈေးတွေပိတ်ထားရတဲ့အတွက်ဒေသခံတွေစားနပ်ရေးခါအခက်အခဲကြုံနေရတယ်လို့ပလဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
အာဟုတ်ကဲ့ကိုသူတို့ကတော့ဗါလဲဆိုဒီလက်စေဖို့ဘာညာကိုဥမာနေတိုင်းပုံမှန်ကတော့တရက်မှာနှစ်ကြိမ်သုံးကြိမ်လောက်တော့သူတို့ကတော့နှုတ်ဆိုပေးပါတယ်ကိုရပြီးတော့လူထုတွေကတော့ဈေးတွေဟိုဈေးကြီးတွေကိုလည်းပိတ်ထားပါတယ်ကိုရပြီးတော့အာထပ်ပြီးတော့သူတို့ကဗါလဲဆိုအခုလူထုတွေကကြောက်လန့်ပြီးတော့တရှိုးဆိုရင်အိမ်ကမထွက်တဲ့ထွက်ပင်းတဲ့အိမ်မှာနေပြီးတော့အဲ့လိုမျိုးခိုးလုံနေတဲ့အနေအထားတွေပဲတွေးမြင်နေရတယ်ကိုရတရှိုးကြတာတော့စာဝင်နေရဲ့အခက်အခဲကြောင့်အော်ယုံကင်ပြီးတော့ဥမာဆင်းနေအခုဆင်းနေကြရင်အစိုးကြလောင်ပြီးတော့အဲမရောက်တော့ဘူးအဲအဲ့လိုမျိုးတွေကအစဆန်စည်းပထမငိုကျွန်တော်တို့ပြောမယ်ဆိုရင်ဒီဂျွန်ဂျွန်လာပထမအပတ်မှာတော့ကျွန်တော်တို့ဆန်စည်းကပထမမှာဆန်ရှည်လေးက3000နဲ့4000လောက်ရှိတာကိုအခုဆိုရင် 6000 ပင်ဝင်ကျန်အနေထားတော့ရောက်နေပါပြီကိုအခုကတော့ဘာလဲဆိုလင်ခီကိုလည်းအကောလို့ပြောမယ်ကြောက်တော့ပလက်ဝါလင်ခီကိုလည်းအခုအသွားအလာဖြတ်တောက်လိုက်တယ်ပေါ့အခုဆန်စည်းတွေကလည်းပြောမယ်ဆိုရင်အဆမတန်ပြောမယ်ဆိုရင်ဝေရှင်လို့တော့ဝေလို့မရတဲ့အနေအထားတွေကိုတွေးမြင်လာရတယ်ကို
ချင်းပြည်နယ်နဲ့ကပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ဂုံတွေမကြာခဏဆိုးသလိုကိုဗစ်ကူးစက်မှုတွေရှိနေပေမဲ့နေဆက်ဂုံတွေကလည်းပိတ်ထားတာမရှိသလိုမျိုးရင်းချမ်းမာရေးသတိပေးထားတာလည်းမတွေ့ရပါဘူးခင်ဗျာ
ကိုရင်နိုင်ပါခင်ဗျာပြည်တွင်းအခြေအနေတွေကနေထိုင်းနယ်စပ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရွှေတရီကန်ဒေတာထုတ်မူရစ်စေဝါတွေကိုအဓိကထားဖြန့်ဖြူးနေတဲ့မူရစ်မှောင်ကိုဂိုင်းနှစ်ကိုင်းကလူ၈ဦးနဲ့အတူကာလတန်ဖိုးဗတ်တန်းငွေ800ကျော်တန်ဖိုးရှိတဲ့မူရစ်စေဝါတွေကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲရွှေတရီကန်ဒေတာကလာတဲ့မူရစ်စေးဝါးတွေဇက်တိုက်ဝင်ရောက်လာနေတာကြောင့်ထိုင်းအစိုးရမူရစ်နှိမ်နှင်းရေးရဲတပ်ဖွဲ့ဝင်တွေကမူရစ်စေးဝယ်သူအဖြစ်အသွင်ဆောင်ပြီးဖမ်းဆီးမှုတွေလုပ်ခဲ့တာပါဒီရက်ပိုင်းမှာပဲထိုင်းတောင်ပိုင်းမှာစိတ်ကြွဆေးပြား35သိန်းအိုက်လို့ခေါ်တဲ့မူရစ်စေးဝါးကီလို130ကျော်နဲ့တူမူရစ်မောက်ခိုးဂိုင်းဝင်တွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးစုံခလာပြည်နယ်ရဲမှူးဖလိုကက်ကဲအိုကဂျွန်လ10ရက်နေ့မှာအခုလိုပြောဆိုသွားပါတယ်
ก็เป็นการร่วมบูรณาการกำลังในส่วนของตำรวจตะเวนชายแดนตำรวจภูธรตำรวจน้ำตำรวจปราบปรามยาเสพติดแล้วก็ทาง
ดีเอไปด้วยท้ายหน่วยงานตองไป song khla pi ne ne patong tha di pi ne ri ma mu ye ma go gai win shi u go phan mi ge ba de phan mi de mu ye sewa ri ha kala tan bo ban wi tan paw 800 jaw tan bo shi ba de mu ye sewa ri go phan si nai ge da ha ne mye ye tat pwet win ni ga mu ye goun de a yaw saung bi sait jwa si ja a lou ye 3000 go a yin we ge bi mu ye ma go gai go phan si lai da phit chaung thai ba da ne pyo su twa ba de ဖမ်းမိခဲ့တဲ့သူတွေထဲမှာထိုင်းမူရဲ့နိုင်ငံရေးတပ်ဖွဲ့ကအလို့ရှိနေတဲ့မူရဲ့တရားခဏ်တွေပါဝင်တယ်လို့လဲဆိုပါရယ်သူတို့ကိုဖမ်းမိပြီးတဲ့နောက်မူရဲ့စေဝါတွေတူလောင်ထားရနေရာတွေကိုဇက်တိုက်ဖမ်းဆီးခဲ့တယ်လို့လဲဆိုပါရယ်မူရဲ့မောင်ခိုကိုင်းဟာထိုင်းမြန်မာလာအိုသုံးနိုင်ငံဆိုရာရွှေတရီကန်ဒေသကနေထိုင်းမြောက်ပိုင်းချင်းမိုင်ဒေသကိုဖြတ်ပြီးမူရဲ့စေဝါမျိုးစုံကိုနိုင်ငံအတွင်းပိုင်းပြည်နယ်တွေအထိတည်ဆောင်လာကြတယ်လို့လဲဆိုပါရယ်အဲ့ဒီကနေထိုင်းတောင်ပိုင်းမလေးရှားနယ်စပ်အထိဖြန့်ချီရမှာစိတ်ကြွစေးကြတွေကိုကားပေါ်ဒီအောက်ပိုင်းမှာအံခွက်တွေလုပ်ပြီးတနေရာကနေတနေရာကိုပို့ဆောင်နေခဲ့ကြတာဖြစ်တယ်လို့လဲရဲတပ်ဖွဲ့ကသတင်းထုတ်ပြန်သွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလေးမြို့ပါဆက်ရက်ကွက်မှာလဲဘိန်းဖြူတရံနီးပါးအပါဝင်မူရစေဝါမျိုးစုံလက်နက်ခဲယမ်းများကိုလဲဂျွန်လာရှိရနေကဖမ်းမိခဲ့ပါတယ်။ကိုဗစ်ကပ်ဘေးကာလမှာအတွာလာတွေကန့်သတ်ထိန်းချုပ်ထားပြီးမဲ့မူရစေဝါမောင်ခိုသူတွေကတော့လမ်းကြောင်းအစ်စ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ရွှေတရီကန်ဒေသမှာမူရစေဝါတွေအများအပြားဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကဲယောဂါထိန်းချုပ်ရေးအာယုံဆိုင်နေချိန်မူရစေမောင်ခိုခိုင်းတွေကအခွင့်အောင်းယူနေတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်း UNODC ကသတိပေးထားပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေမနဲ့ခင်းစီစဉ်တွေကိုသောရရှင်တွေရှူစားနားထောင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ဆရာနာရှင်စန့်ကျင်တဲ့ NUG အစိုးရနဲ့အရသာအတိုက်ခံအုပ်စုတွေဟာအမေရိကန်အစိုးရရဲ့အကူအညီကိုရယူလိုကြပါတယ်ဒါကြောင့်ဘယ်လိုကူညီတာကအကောင်းဆုံးဖြစ်မလဲဆိုတာကိုဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးပါတီကြီးတွေဖြစ်တဲ့ Republican နဲ့ Democrat တို့ဟာအတွင်မတူကြပေမဲ့မြမအရေးမှာတော့နှစ်ပါတီပူးတွဲရပ်တည်နိုင်တာကိုတွေ့ရပါတယ်။ Joe Biden အစိုးရရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံပြီးပုံမှန်ထိရောက်အောင်လုပ်နေတယ်လို့ Senate လွှတ်တော် Republican အမ Mitch McConnell ကလွန်ခဲ့တဲ့မေလ26ရက်နေ့ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပဲလူကူညီနိုင်မလဲဆိုတာကို Washington အခြေစိုက် Heritage Foundation မှာဆွေးနွေးကြတဲ့ကအဲ့ဒီလိုအားပေးထောက်ခံကြောင်းပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကစစ်ကောင်စီကိုစီးပွားရေးဒဏ်ခတ်အရေးယူထားပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့တင်ပို့မှုပိတ်ပင်မှုအတွေ့ကုလသမဂ္ဂမှာအဆိုပြုတဲ့အခါတရုတ်နဲ့အာဆီယံအုပ်စုကကန့်ကွက်ကြတဲ့အတွက်အကောင့်ထဲမပေါ်ဘဲပြစ်သွားပါတယ်။စစ်ကောင်စီကြာဆုံးမှုအစိုးရတွေကကြိုးပမ်းရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရင်းမှုချုပ်အတိုနီယိုဂူတာရက်စ်ကအတည်လင်းပြောထားပါလေ CDM မှာပါဝင်တဲ့မြမတာမဥကျော်မိုးထွန်းကိုလည်းကုလသမဂ္ဂတာမအဖြစ်တရားဝင်ဆက်လက်အသိအမှတ်ပြုထားလို့မြမအရေးဟာရှင်းသင်နေစေဖြစ်ပါတယ
်မြမအရေးမှာအမေရိကန်ပါဝင်ခဲ့တာကြာလာပါပြီတရုတ်ပြည်တွင်စစ်မှာကွန်မြူနစ်အနိုင်ရတဲ့အခါစစ်ရှုံးတဲ့ကူမင်တန်တိုက်ရင်အချို့ရှမ်းပြည်နယ်မှာခိုလုံပြီးတရုတ်ကွန်မြူနစ်ကိုပြန်တိုက်ဖို့ကြိုးပမ်းပါတယ်။ကူမင်တန်တရုတ်ရဲ့အမိနိုင်ငံဟာထိုင်ဝမ်ကျွန်းပါ။ကူမင်တန်ကိုလက်နက်ခဲယံထောက်ပံ့ရမှာထိုင်းကူမင်တန်နဲ့ CIA ပါဝင်နေတာကိုလူသိများပါတယ်။ဥနုအစိုးရက1953မှာဟ
ူးလသမဂ္ဂကိုတိုင်ကြားရတဲ့အထိကူမင်တန်ပြဿနာကြီးထွားလာပါတယ်။အမေရိကန်ကတော့ဒီပြဿနာမှာသူမပါဘူးလို့ညင်းပါတယ်။နောက်ဆုံးမှာဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်မြန်မာအမေရိကန်ထိုင်းနဲ့ထိုင်ဝမ်ကိုယ်စားလှယ်တွေပါဝင်တဲ့ကူမင်တန်တပ်ရုပ်သိမ်းရေးကော်မရှင်ဖွဲ့စည်းပါတယ်။1954မေလမှာကူမင်တန်တပ်ကိုဖျက်သိမ်းကြောင်းကြေညာပေမဲ့အင်အား 6,000 လောက်ကျန်ရှိပါတယ်။1962ခုရောက်မှကူမင်တန်တပ်တွေကိုထိုင်ဝမ်ကိုပြန်ခေါ်နိုင်ခဲ့ပါတယ
်။ကူမင်တန်ခရဲကြောင့်အမေရိကန်ဆက်ပတ်မှုကိုမြန်မာပြည်မှာလူကြိုက်နေတော်ပါတယ်။အမေရိကန်ကလည်းဥနုအစိုးရရဲ့ဂျန်နီရေးလမ်းစဉ်နဲ့ဘကပကွန်မြူနီစန့်ကျင်ရေးကြောင့်မြန်မာကိုမဟာဗျူဟာမှာဦးစားမပေးပါဘူး။ဘိုနေဝင်းစင်အာနာသိမ့်ပြီးဆိုရှယ်လစ်ယောဂါထနေချိန်မှာအမေရိကန်ကဗီယက်နမ်မှာအထူးအကျယ်ဆက်ဖက်ပြီးမဲ့ရီမန်တလူမဖြစ်လို့ထွက်ပေးလိုက်ရပါတယ်။1988အရေးတော်ပုံမှာမြန်မာဒီမိုကရေစီအရေးကိုအမေရိကန်ကထောက်ခံပြီးစေစိုးရကိုဒဏ်ခတ်အရေးယူပါတယ်။2016ခုနှစ်အထိရှိခဲ့တဲ့အမေရိကန်ရဲ့ဆက်ဖက်မှု145ခုကို RAND Corporation ကလေ့လာရမှာ63ရာခိုင်နှုန်းအောင်မြင်ပြီးလုံးဝဆုံးရှုံးတာကရှိရခိုင်နှုန်းသာရှိတယ်လို့ဆိုပါတယ
် CDM မှာပါဝင်လိုက်တဲ့ကုလသမဂ္ဂအသံအမတ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံမှာလေရင်ပြန်တမ်းမှုပိတ်ပင်တဲ့ဇုံသတ်မှတ်ဖို့စစ်ကောင်စီကိုလက်နက်မယောင်းချဖို့လုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်လက်နက်ပိတ်ပင်တာကိုကုလသမဂ္ဂမှာလက်မခံပေမဲ့ပြန်တမ်းမှုပိတ်ပင်တဲ့ဇုံအောင်မြင်ဖို့အတွက်အမေရိကန်တူဦးတဲ့လုံနိုင်ပါတယ်စစ်ကောင်စီလေတိုက်အင်အားကြာစင်းသွားတာဟာကြည့်သူကာကွယ်ရေးတပ်ကိုထောက်ခံအားပေးရရောက်ပါတယ်။လီဗျားနဲ့ဆီးရီးယားမှာလည်းလေကြောင်းကတိုက်ခိုက်ပြီးကူညီတဲ့အစင်လာရှိပါတယ်။လေတိုက်အင်အားမရှိတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်နဲ့ပြည်သူကာကွယ်ရေးတပ်တွေဝိုင်းတိုက်တဲ့ဒဏ်ကိုရေရှည်ခံနိုင်မှာမဟုတ်ပါဘူး။ကမ်းလွန်ပင်လယ်ကိုအခြေပြုတိုက်ခိုက်ရမှာမို့ရေကြောင်းကိုပါပိတ်ဆို့ရမယ့်စစ်စင်ရေးဖြစ်ပါတယ
်။ပြန်တမ်းမှုပိတ်ပင်တဲ့ဇုံသတ်မှတ်ပြီးလေကြောင်းကတိုက်ခိုက်တာဟာအမေရိကန်အတွက်စရိတ်အကူအကျအနည်းဆုံးဖြစ်လိမ့်မယ်လို့အမေရိကန်သုတေသီမိုက်ကယ်မာတင်ကသုံးသပ်ပါတယ်အမေရိကန်လေတပ်ရဲ့တိုက်ခိုက်မှုကိုတရုတ်လေတပ်ကတုံ့ပြန်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်တိုင်းရင်းသားနဲ့အရတားလက်နက်ကိုင်ကိုအမေရိကန်ကစစ်ရေးထောက်ပံ့မှုပေးတာဟာလေစစ်ကောင်စီဇက်သိမ်းအောင်ကူညီတဲ့နည်းလမ်းဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့တရုတ်ကကူညီတဲ့တိုင်းရင်းသားလက်နက်ကိုင်လည်းရှိနေတာမို့တရုတ်နဲ့အမေရိကန်မြမမြေမှာပြိုင်ဆိုင်လာနိုင်ပါလေ။အာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်စစ်တပ်ကြီးသိမ်းပိုက်ထားစဉ်ကအစောပိုင်းကာလမှာမျှော်လင့်ချက်မရှိတဲ့အခြေအနေပါ။ဒါပေမဲ့ပခုံးတန်းပြစ်နိုင်တဲ့စတင်ဂါဒုံးကြီးအမေရိကန်စီကရတဲ့အတွက်အာဖဂန်ပျောက်ကြားဟာဆိုဗီယက်လေရင်300ကျော်ကိုပစ်ချနိုင်လို့ဆိုဗီယက်တပ်ကြီးအာဖဂန်နစ္စတန်ကထွက်ခွာသွားရပါတယ်။နောက်ဆုံးပေါ်ပခုံးတန်းစတင်ဂါဒုံးကြီးတခုဟာဒေါ်လာ4000ဒါတန်ဖိုးရှိပြီး9မိုင်အဝေးအထိပြစ်ခတ်နိုင်ပါတယ်။လက်နက်ပစ္စည်းတခုကစစ်ပွဲကိုအဆုံးဖြတ်ပေးလိုက်တဲ့တာကပဲဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ကျမ်းမာရေးခန္ဓာလှည့်ရောက်ပါပြီ။အိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ COVID-19 ဗီဇာပြောင်းရိုးကွယ်သစ်ကနေတဆင့်မြန်မာနိုင်ငံတွေကို COVID တတိယလှိုင်းတက်မလာရအောင်ကာကွယ်ဆေးကအထောက်အကူပြုနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်မြန်မာနိုင်ငံမှာလည်းကာကွယ်ဆေးတွေဆက်ထိုးဖို့ရှိနေပြီးဘယ်လောက်ထိထိရောက်နိုင်မှာပါလဲဒီအကြောင်းကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ပစ်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းမေးမြန်းတင်ဆက်ထားပါတယ်
โอเคอยู่ใจนี้ดร.ขิงขิงจีครับสนเราอินเดียเนี่ยซะบักกะนี่ที่ทุษัญญ์เปลี่ยนแทนในปูမျိုးกล้วยติบ่เนาะဝင်ลาပြီးတော့မြန်မာနိုင်ငံမှာโควิดတက်တရားလိုက်ဒီฉမလာရေးအတွက်ကာကွယ်တဲ့နေရာမှာလက်ရှိโควิดကာကွယ်ဆေးကလည်းဒီအခြားအထိုးများလာတဲ့နိုင်ငံတွေလို့มาပေါ့เนาะအထောက်အကူပြုလာနိုင်မလားဆိုတာကိုအဓိကစဉ်းစားမှာမို့ဘာကနေဒီကစရှင်းပြခြင်းလဲစင်ပါရဲ့
ဒီရောဂါနေပြီးတော့နိုင်ငံချင်းချစ်ချင်ရင်းနှီးမှုပြရုပ်ဖြစ်နေလက်ဆောင်ပေးတဲ့ကာကွယ်ဆေးကျွန်တော်တို့9သိန်းရှိပါတယ်
ไอ้กากวยเส้นอาเดงก็เสร็จไปแล้วทุนนั่นเดี๋ยวมาพิบาร์เลยทีละทุนนั่นเนี่ยข้ามาส่วนเนาะตอนนี้จีเนี่ยไล่แต่อุซาเบอุสุดิทำมาทาราชิบาร์เลยคุณเลชิมาแล้วอุซาเบอุสุดิเนี่ยเนี่ยจังหวะยาดีเลยพิเศษเลยส่วนเสียเสียมาเลยปีนี้หัวหน้าหนึ่งก็แต่อุซาเบพิบาร์เลยปีเนาะแต่ชาวเซ็ตวีดูดีบ่เนาะตัวเรา vulnerable group ส่วนเจ้าก็พิบาร์ลูชินพิบาร์ติสมุมยานเนี่ยอุสุดิพิเศษตัวเราอุซาเบมาพิบาร์เลยทีละทุนนั่นเดี๋ยวมาพิบาร์ถ้าพี่จะพูดให้ชัวร์ก็ภาษาเนี่ยพี่รอรู้ยังนะเสียใจน้องด้วยพี่มาสุดก็คือที่ทารีย์เลยก็ไม่สับเปลี่ยนเลยก้าวตรงลูกสาวนี่เลยสุดาแล้วเช่นนี้ทารีย์ส่วนตัวก็ก้าวเสียดีเต็มตัวยามเองมาอินเดียสูงเลยเช่นเอสเวนิกาโควิชิโอตันเลียตัวยามเองสาธิตเช่นเช่นคำตัวรู้มาตัวไหนดีเลยคำตัวก็ภาษาเลยจมารู้จะเชลันเจสพิบาร์เลยตัวภาษาเนี่ยพี่รอก้าวเสียยาบีน้องมาตัวช่วยจ้าน้องจมารู้ตัวไล่ตัวไล่รอใช่ไหมพิบาร์เลยถ้าพี่อินเดียก็รอรอเสียโยกับพิบาร์หมดคุ้มเสียหมดเลยมีอันนี้เลยถ้าพี่ไม่คุ้มพิบาร์หมดเลยจ้าลาบีถ้าหาเลยก้าวเสียก็ตัวเลยตอนใจเนี่ยมีอันที่เสียเนี่ยที่กูทบไปเนี่ยเลยถ้าเลยพิบาร์เลยอันนู้นตัวข้าจ้าน้าไปตัวก้าวเสียเลยตัวที่ไหนดีส่วนก้าวเสียอุซาเบเปปุ่มเองนั่งเสียเนี่ยมาจมารู้ป่าวมาเลยไอ้ข้าจ้าจมารู้ตั้งตรงเสียไว้ถ้าเราชิบาร์เลยเลยเสียหน้าตาไม่ยากดีรับพิบาร์เลยเจ้าเนี่ยก้าวเสียเลยกูรู้ตัวเปปุ่มไปส่วนเนี่ยตัวเลยยาชิบาร์เลยถ้าทุนนั่งกูชีวิตมาเลยถ้าพี่รัชานายแกเนี่ยเลยก้าวเสียกิจการใดใดซีเวดใดลูกใดใช่ไหมล่ะน้องรัชานายมาในแกจะมาน้องก้าวมันเนี่ยสักหน่อยชีวิตจะมุ่งด้านเลยสิ่งที่พี่เลยชิบามันเลยอย่างนี้มาเลย
โอเคเสียมั้ยไอ้จ๋อกูดีที่ยกก้าวเสียที่เอาหมู่อันนี้ท่ากูที่ยกนายแกบักกับวะเนาะตัวมาตุ้ยท่าเรื่องอันนี้ท่าเรื่องกูดีเนี่ยวิบิโรเสียมาเราตีท่าเรื่องอันนี้ท่าเรื่องชิท่าละเสียมา
การเนี่ยพัฒน์ลงเลยเดี๋ยวช่วงนี้จ๋อ including recommendation สูบิโรที่ PIMPP บอกเนาะที่ inactivated COVID-19 vaccine สุราก็ที่อันนี้เป็นตัวไซโนฟันบ่เนาะตัวจ้าร้อ China National Biotech Group อันนี้พี่ร้อทั่วโลกทาร์เรไซโนฟันก้าวเข้าสินะเป็นตัวที่ recommendation มีหลักคนเยอะมาอินเทรนไกด์ไลน์สูบิไกด์เดนสูบิทั่วทาร์เรชีบาร์เลยอะไรเรียกมา solution เนาะไซโนฟันก้าวเข้าสินะก้าวเข้าในมืออันนี้เด็กคนนั้นจะกู้ยากันนู้นสิเลยสุดเลยจังหวะเปลี่ยนท่าบาร์เลยถ้าจริงที่ไซโนฟันก้าวเข้าสิน inactivated สิพี่เด็กตัวจังหวะก็วงจรนี้ทุกได้มีกันมาเนาะทุนนั้นเราอยากเลยสูบิร้อถ้าเปลี่ยนท่าบาร์ชีบาร์เลยถ้าจริงจังหวะเราคุณเลี้ยงมาสูดูเช่นที่ยูกาเราเจอเราง่ายได้หนูได้เลยถ้าจริงที่ยูนั่งยังสูยานี่เนี่ยเนี่ยนี่มาหนังยังสูยานี่ที่เจ้าก็เสียที่ทำมาตูดามโอเคสารีดามยูเรียวเลยอ่ะที่จะได้เราสูนิบูตัวเลยชีบาร์เลย
โอเคเสียมาคุกกาที่กุศลเนี่ยพบเห็นในอินเดียมีกว่าเดียวที่ก็สูยังกากวยามาสูรอคุกนี่มาหนังมาทูนี่เลยกากวยสิริเย่กากวยนั่งซังกูยอบลูมิวตุ๊ดสิต้องจะทาเลยเสียมา
โอเคเออเนี่ยปัจจุบันนี้เนาะพี่เกเรโอ้ New England Journal of Medicine อ่านไปแล้ว Pfizer vaccine เนี่ย AstraZeneca vaccine โอ้ตัวตู้เดินหน้าพิจารณาชีวะเลยที่ตู้เดินหน้าพิจารณาสูตรเช่นเนาะสมารู้ดีโควิดชีบอ่ะเนาะ AstraZeneca โอ้อินเดียก็ทุกทาร์เรสที่ไปเลยที่อุตส่าห์เลยที่เทรนก่อนเนาะที่ variant ก็เลยวิจารณ์มีกว่าที่โอ้ก้าวตัวก้าวไปไหนเนี่ยสุดที่เราได้พิจารณาที่ไปเลยที่มาเราก้าวไปไหนเนี่ยอันนี้เดินนี่เนี่ยก็เนาะยิ่งก็สมารู้ vaccine efficacy สุดละบ่เนาะก้าวไปเสียที่ยาวหมดบ่เนาะตู้เดตนาดีมาสั่นตัดตาบ่เนาะจมารู้ยีดูเดมาทูไล่เดบัสซิ่งอัฟเฟคติฟเนสบ่ที่บะลาวที่ที่ยาวหมดชื่อตะเลยสุดละเนี่ยဆိုလို့ရှင်เนาะဒီ variant นี่มาဆိုလို့ရှင်เนาะวีซ่าမျိုးကွဲဒီมาဆိုရင်เนาะကာကွယ်ဆေးရဲ့ที่ยาวหมดก็တော့အနည်းငယ်တော့ย่อไปเลยแม่งย่อไปมั้ยลูกตู่หาဆိုလို့ရှင်ก้าวเวနိုင်ရဲ့ဆိုတော့အကြောင်းကတော့ဒီ New England Journal of Medicine ကနေပြီးတော့သူကဖော်ပြထားပါတယ်ဒီနေရာမှာဆိုလို့ရှင်ဒီအကောက်ွယ်ဆေးတွေထဲမှာဒီ May 23မှာပေါ့เนาะအဲ့မှာဖော်ပြချက်ရဆို Pfizer vaccine ကတော့အိန္ဒိယ visa ပြောင်းဖို့ကို88ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK visa ပြောင်းဖို့ကို93ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုတော့ပြောထားပါတယ်နောက် AstraZeneca ကတော့ဒီကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားပြီးသူပါဆိုရင်အိန္ဒိယ visa ပြောင်းဖို့ကို60ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK visa ပြောင်းဖို့66ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုပြီးအဆိုပါသူဒေသနာပြောထားတာလည်းရှိပါတယ်နောက် WHO ကနေပြီးတော့ Science and Five အစီအစဉ်မှာဒီကာကွယ်ဆေးတွေအကြောင်း variant တွေအကြောင်းဒီ mass gathering ပေါ့နော်လူစုလိုက်အကြောင်းပြောတဲ့အခါမှာလက်ရှိ WHO ကနေပြီးတော့ EU ရဲ့ list ထဲမှာထည့်ထားတဲ့ကာကွယ်ဆေးတွေဒီ variant တွေကိုနောက် visa ပြောင်းဖို့တွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါဖြေထားတာလည်းရှိပါတယ်ဒါကြောင့်မို့ဒီစားပြောင်းဖို့ကဘလို့ပဲရုပ်ဖြစ်ပါသေးကျွန်တော်တို့သူ့ရဲ့ဘက်ကတိရုပ်တွေကိုသိရှိပြီးတော့ဒါကာကွယ်ဆေးတွေထုတ်လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့ကာကွယ်ဆေးတွေရဲ့ထိရောက်မှုကဆက်လက်ရှိနေတော့မယ်ဆိုတာကိုပြောလို့ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာအခုထိုးမဲ့တရုတ်ကာကွယ်ဆေးရဲ့ဒီမျိုးကွဲတဲ့အပေါ်က
ကာကွယ်နိုင်စွမ်းကိုရောဘယ်လိုမျိုး
ဟောဒါနဲ့ပတ်သက်လို့ရှိရင်တော့ဒီကျမတို့ WHO ရဲ့ဒီ interim recommendation ပဲလောလောဆယ်တော့ကိုးကားပြီးတော့ဒါပြောတာဖြစ်ပါတယ်ဒီနေရာမှာသူ့ရဲ့ pamphlet တွေတော့ကျမတို့မတွေ့ရသေးပါဘူးသို့တော့သူ့ရဲ့ဒီသူတေသနာတွေ့ရှိချက်တွေအရဆိုလို့ရှိရင်တော့သူတို့ဟို bacteria နဲ့ပတ်သက်ပြီးတပိစပြောင်းပို့နဲ့ပတ်သက်ပြီးတော့သူတို့ပြောထားတာတော့ကျမအနေနဲ့ plus meet ပါတော့မတွေ့မိသေးပါဘူးသို့တော့WHO ရဲ့ဒီ science and five မှာပြောထားပြီးသားဖြစ်တယ်ဒီ Sinopharm ဒီ WHO ရဲ့ EU list ထဲမှာဥရောပအားမဟုတ်တဲ့ကာကွယ်ဆေးထဲမှာပထမဦးဆုံး EU list emergency use list ထဲမှာဝင်တဲ့ကာကွယ်ဆေးဖြစ်ပါတယ်။နောက် WHO အနေနဲ့လက်ရှိ EU list ထဲမှာပါဝင်တဲ့ကာကွယ်ဆေးတွေဒီ variant တွေကိုကောင်းစွာကာကွယ်နိုင်ပါတယ်လို့ပြောထားပြီးဖြစ်တဲ့အတွက်ကြောင့်မို့ဒါဟာလည်းဒီပြောဒီရဲ့အရာဆိုသူတို့တွေရဲ့ကုသေသနာတွေ့ရှိချက်စမ်းသပ်ချက်အရာဆိုရင်တော့ဒီ Sinopharm ဒီလည်းဒီ variant တွေကိုကာကွယ်နိုင်တယ်လို့ assume လုပ်လို့ရပါတယ်။သို့တော့ကာကွယ်နိုင်တဲ့အားနည်းတင်နဲ့တိတိကျကျအနေနဲ့ research တွေထပ်ပြီးတော့လုပ်ထားတဲ့ကိစ္စရပ်တွေဆိုတော့ကျမတို့အနေနဲ့ဆက်ပြီးတော့ဟိုလေ့လာရအောင်မှာဖြစ်ပါတယ်။ဒီနေရာမှာဒီလိုပြီးရင်တစ်ဖက်ကလည်းကာကွယ်ဆေးတွေကိုထိုးနှံပြီးတော့တစ်ဖက်ကလည်းပဲကျမတို့ယောဂကာကွယ်နည်းလမ်းတွေကိုလိုက်နာမယ်ဆိုရင်တော့ကျမတို့စိုးရိမ်စရာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
်။ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းချေဆိုင် Fever Wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မူညီညွတ်ရေးပါတီ MUP ကအမျိုးသားလွတ်တော်အမတ်လောက်တူလှုပ်ကြံတပ်ဖြတ်မှုကြောင့်ဒီဆုံးခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ဟာခကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခမြို့နယ်အတွင်းကဒေသခံ 9,000 ကျော်ကစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်မြို့ပေါ်မှာရှိတဲ့အာဇာနည်ဗိမာန်9နေရာဖြိုချဖျက်ဆီးခံခဲ့ရတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖရဲသုံးစုမြို့အနီးရွာတဲ့ရွာမှာမုံညင်ညွတ်ရဲ့ပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်မိဝေတီဖြိုးအသက်32နှစ်ဟာဇွန်လ10ရက်နေ့ညနေပိုင်းကအမည်မသိတပ်နက်သမားကအနီးကပစ်ခတ်လှုပ်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်။ဖရဲသုံးစုမြို့ကညအိပ်ဖို့ထွက်လာတဲ့မိဝေတီဖြိုးကားရဲကိုဆိုင်ကယ်စီးတပ်နက်သမားကနေပစ်ခတ်တာကြောင့်တေဆုံးလာလို့မုံညင်ညွတ်ရဲ့ပါတီဝင်တဦးကပြောပါတယ်။မိဝေတီဖြိုးဟာရွေးကောက်ပွဲပြီးမှရွာတဲ့ရွာအခြေပြုနေထိုင်တာဖြစ်ပြီးလက်ရှိနိုင်ငံရဲ့အခြေအနေအရတပတ်အင်အားစုကလည်းကိုနဲ့မတူရင်ကိုရန်သူလို့သတ်မှတ်ထားပြီးဒီလိုလှုပ်ကြံခံရတာလို့ပါတီပြောရေးဆိုခွင့်ရှိသူနိုင်ဒလန်ညီကပြောပါတယ်တပတ်အင်အားစုဆိုတာပဲအဖွဲ့ကိုဆိုလိုတာကိုတော့တိတိပပမပြောဆိုခဲ့ပါဘူး LLB ပွဲရရှင်းနေတူဖြစ်တဲ့မိဝေတီဖြိုးကပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရဲ့ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်
စစ်ကောင်စီတပ်နဲ့ဟာခါကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခါမြို့နယ်အတွင်းကဆွဲထမ်းနယ်လို့ခေါ်တဲ့ဟာခါမတူပြည်လမ်းမကြီးကျမ်းမှာရှိတဲ့ကြေးရွာပေါင်း10ရွာကရွာသား9000ကျော်ဟာတောတောင်ဆဲမှာဆွေးပြေးသိမ်းရှောင်နေရပြီးနေရမပြန်နိုင်ကြလေးပါဘူးဒီစစ်ရှောင်တွေဟာပြီးခဲ့တဲ့မေလ30ရက်နေ့နဲ့ဇွန်လ3ရက်နေ့တုန်းကချင်းပြည်နယ်တောင်ပိုင်းမတူပြည်မြို့ကနေဟာခါမြို့ကိုဆက်လာတဲ့စစ်ကောင်စီတပ်နဲ့ဟာခါ CDF ကြားပြစ်ခတ်တိုက်ခိုက်မှုကြောင့်စုခွာမြို့အပါဝင်အနီးနားကျေးရွာရှိရွာကဒေသခံပြည်သူတွေဟာထွက်ပြေးသိမ်းရှောင်နေခဲ့ကြတာလို့စစ်ဘေးရှောင်သူကပြောပါတယ်ဒေသခံပြည်သူတွေတောထဲကိုစစ်ဘေးသိမ်းရှောင်နေကြတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာကျေးရွာထဲကလူနေအိမ်တွေဖောက်ထွင်းဝင်ရောက်ပြီးအိမ်တွင်းပစ္စည်းတွေကိုဖျက်ဆီးတာအိမ်မွေးတိရစ္ဆာန်တွေဖမ်းဆီးတပ်ဖြတ်ခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်အခုလက်ရှိစစ်ထမ်းနယ်မှာစစ်ကောင်စီနဲ့ဟာခါ CDF ကြားတိုက်ပွဲဖြစ်ပွားမှုမရှိတော့တာကြောင့်နေရပြန်လာတဲ့ကျေးရွာသားတို့ရှိနေပေမဲ့လည်းစစ်ဘေးရှောင်အများစုဟာမပြန်လာရဲကြသေးဘူးလို့ဒေသခံတို့ကပြောပါတယ်
Rakhine Pine Tanwe Myoma Phwe Si Laite Tanwe Pitu Ka Kwe Ye Tat TPDF Ko Dera Khan Phwe Si Tacho Ka Lak Khan Mu Ma Shi Dalo Dera Atwe Ma Ma Lo La At De Pyatana Dwe Phit Lan Ma Ko Le So Yain Ni Ja Ba De Tanwe Myone Pitu Ka Kwe Ye Tat Phwe TPDF Ko Sit Anna Shin Sanit Amyet Pyat Che Mou Nai Ye Ne Federal Democracy Pi Thong Su Alien Myan Ti Sao Nai Ye Tanwe Myone Ga Pitu Lu Thu Ye Atat O Ain Si Sain Mya Ko Achan Phat Sit Kaung Si Ri Ye Yan Ga Ni Ka Kwe Pi နိုင်ရေးအပါဝင်ရွေချက်၄ချက်နဲ့ဖွဲ့စည်းလိုက်တယ်လို့ဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုတန်တွဲ PDF ဖွဲ့စည်းခြင်းဟာဒေသခံတွေရဲ့ငြိမ်းချမ်းစွာနေလိုတဲ့စံတမ်းနဲ့သဘောထားကိုမျက်ကွယ်ပြုရာဖြစ်တယ်လို့စာတင်ကြောင်းတွေစေယုံစေပေးခန်းတွေ CDM
လာခွန်ရနေ့ကကျင်းညာချက်ထုတ်ပြန်ထားပါတယ်တိုက်ပွဲကနေတင်းရှောင်နေစဉ်ဒေသခံတွေအင်တွေမှာစစ်ကောင်စီကနေတပ်ဆွဲထားတာကြောင့်ကရင်ပြည်နယ်မြောက်ပြည်မြို့နယ်ဖလူလေးဒေသခံတွေကနေရပ်မပြန်ရဲသေးပဲလေးကီကော်မြို့တဲ့နီထိမဲ့ဝါခိရွာမှာသွားရောက်တင်းရှောင်နေရပါတယ်ဖလူဒေသမှာတိုက်ပွဲကရကြောင့်အနီးအနားကျေးရွာကဒေသခံကိုနေရာကျော်ဟာတစ်ဖက်ဆိုင်းနိုင်ငံမှာ၃ရက်ကြာသွားရောက်တင်းရှော
ပြည်တော်အတွက်ဒိရခန့်ရွယ်ခုလူသွက်ပြီးတင်းဆောင်နေရတာလဲဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်ထံမှာဒိရတွင်လှောက်ရှားနေတဲ့လက်နက်ကင်တိုင်းသာတပ်ဖွဲ့ရီတတ်တာတိကောက်ယူမှုကြောင့်ဒိရခန့်ရွာသားတွေဟာမြို့ပေါ်ကိုတင်းဆောင်နေကြရပါတယ်။ရာဒီတီနံကြံလဲစိုက်ပျိုးရမယ်ဒီချိန်မှာလာရှုံမြို့အရှိဖက်အရှိတောင်ဖက်ကျေးရွာတွေဖြစ်တဲ့မင်းဟက်မင်းယော်မင်းကက်မန်မတ် ဆိုင်ရာအစရှိယွာရီမှာတောင်ကျန်းသူစံကျင်တက်ဖြတ်ရေးတက္ကသဖထားနေပြည်သူစစ်တပ်ဖွဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA, TNLA, MNDAA, SSPB တို့ကနေအသီးသီးတတ်တာတက်ကောက်ယူနေကြပြီးတတ်တာတက်မပေးနိုင်တဲ့ယွာရီက ငွေကြေးစုဆောင်ပြီးတတ်တာတက်၅ပို့ပေးရလို့အခက်တွေ့နေတယ်လို့တန်ရန်မြို့ခံတွေကပြောပါတယ်တတ်တာတက်တူးကိုငွေကြက်သိန်း၄၅၀ထပ်မနဲ့ပေး၅ရလို့တအိမ်ကိုငွေကြက်သသိန်း၂၀၀၀ကနေငွေကြက်၂သိန်းအထိထည့်ဝင်ကြရတယ်လို့တန်ရန်မြို့ကရွာသကြီးတူးကပြောပါတယ်အခုလိုနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်ရွာသားတွေသိန်းရှောင်နေကြရတယ်လို့လမ်းရှိုးရောက်ရွာသားတွေကပြောဆိုကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကျွန်းလပထမအပတ်မှာကရင်ပြည်နယ်ဖအံမြဝရီကော့ဂရိတ်လိုင်းပွဲနဲ့ကြာရင်စိတ်ကြီးမြို့ပေါ်မှာရှိတဲ့အာဇာနည်ဗိမ္မာန်၅နေရာကိုစစ်ကောင်စီအဖွဲ့ကနေဖြိုချဖျက်ဆီးခဲ့ပါတယ်ဒီလုံဆောင်ချက်အပေါ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်ကရင်ပြည်နယ်ကအာဇာနည်ဗိမ္မာန်တွေကိုဖြိုဖျက်လိုက်တာဟာအာဇာနည်တွေရဲ့သမိုင်းကို
ဖြောက်ကျင်တဲ့တဘောပါမှာပေါ့အခုလင်းပြောရင်အာဇာနည်ဗိမ္မာန်ဆေးအချောင်ခြေတဲ့အနီးရောင်နေဗျာကျွန်တော်တို့NLD တက်ထက်မှာပို့ပေါက်ခဲ့တဲ့ဒီအာဇာနည်ဗိမ္မာန်နေပေါ့ဗျာအထင်ကြီးကြီးတွေကိုရှင်းရှင်းပြောလို့ရှင်းတော့တာမနှစ်မြို့တဲ့တဘောပေါ့အဲ့ဒီအာဇာနည်ဗိမ္မာန်တွေကိုတိစောက်ဆင်ခံကလည်းဒေသခံပြည်သူလူထုတဘောတာရယူတာမရှိခဲ့တယ်လို့အခုဖြောက်ပြလိုက်တဲ့အခါမှာလည်းပြည်သ ဒီလိုလေးစားတဲ့ရွှေချူရမဆိုတာပိုင်ခွင့်မရှိဘူးလေကိုယ့်ရဲ့နယ်မြေကိုယ့်ရဲ့ဟိုစားခရိုင်းစိတ်မှာဆိုရင်အကြီးအကျယ်ပြဿနာတက်လာသေးတဲ့ဟိုရွှေပြည်ရွှေနဲ့ခြားတဲ့နေရာတို့မကြိုက်တာနဲ့ပြီးတော့လည်းတို့လေးစားတဲ့ခေါင်းဆောင်ဆိုတော့ဒီဟိုတိုင်းရင်းသားဒေသမှာအတင်းအဓမ္မလာစိုက်တာအဲ့ဒါဟိုလုံးဝမဖြစ်သင့်ဘူးပြောလဲဟိုလက်ခံလို့မရဘူးကွာနော်အန်အန်ဒီဆွေရလက်ထ တိုင်းရင်းသားတွေကနေမကျေနပ်မှုတွေရှိနေတယ်လို့လည်းတိုင်းရင်းသားအရေးလေးလာလူတွေကပြောပါတယ် ဒါပြင် NLD ဆိုရမြည်ပေးခဲ့တဲ့ဘလူးကျွန်းကဘူကျောင်းအောင်ဆန်းတရားကိုလည်းစစ်ကောင်စီအဖွဲ့ကနေတန်လွင်တရားချောင်းဆောင်နှမည်နဲ့ပြီးခဲ့တဲ့ဂျွန်လတရနေ့မှာပြောင်းလဲဖွင့်လှစ်ပေးခဲ့ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်ရံပြဲမြို့ကုံပေါင်တစ်ဆံပြကြီးရွာမှာရှေးဘိုးဘွားအဆက်ဆက်ကလေးကအမျိုးအစွေရွာလေပွဲတော်ကိုကျင်းပခဲ့ကြတာပါဒီပွဲတော်ကိုဘာကြောင့်ကျင်းပခဲ့ပြီးဘာထူးခြားမှုတွေရှိနေပါသလဲဆိုတာခိုင်အောင်တိုးရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေတင်ဆက်ပေးထားပါတယ
်ရခိုင်ပြည်နယ်ရံပြဲမြို့ကုံပေါင်တစ်ဆံပြကြီးရွာမှာဘိုးဘွားဆင်ဆက်နှစ်စဉ်နှစ်တိုင်းကျင်းပပြုလုပ်လာကြတဲ့အမျိုးအစွေရွာလေပွဲတော်ဟာရခိုင်ပြည်နယ်ထဲကပွဲတော်တွေထဲမှာအထူးခြားဆုံးပွဲတော်တစ်ခုဖြစ်ပါတယ်အဲ့ဒီပွဲတော်ဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့ဆိုင်ရေးဆရာမောင်ရမာကအခုလိုပြောပါတယ်
အရင်တော့ဆိုရင်ရွာမှာအဲ့ကုံပေါင်းတစ်ရွာမှာရွာနှစ်ဆန်းခွေးနေလူကြီးမညီညွတ်ဘော့နှစ်ဆန်းခွေးနေအဲ့ဒါကိုလူကြီးတွေဆရာတော်ကြီးတွေကအစင်လာမပြည့်ညီညွတ်အောင်ပေါ့ပေါင်းစည်းပေးတဲ့သဘောရှင်မျိုးရွာလေးရဲ့ဆိုတဲ့ဒလိကိုအဲ့ဒလိတခုကြံရတယ်ပေါ့
ဒီပွဲတော်ကိုဇွန်လ9ရက်နေ့ကနေ6ရက်နေ့ထိပြုလုပ်ခဲ့ကြပြီးကလေးတွေကလူကြီးပုံစံလူကြီးတွေကကလေးပုံစံယောက်ျားတွေကမိန်းကလေးပုံစံမိန်းကလေးတွေကယောက်ျားပုံစံနဲ့အဝတ်အစားဒီဇိုင်းမျိုးစုံကိုဟာသမြောက်အောင်ပုတ်စင်ပြီးတော့တယောက်နဲ့တယောက်ချစ်ချစ်ခင်ခင်စီစီလေးလုံးဖြစ်အောင်တစ်နှစ်တစ်ကြိမ်ကျင်းပတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်ဒီပွဲတော်ကိုအနေနဲ့ရရကလူတွေပါပါဝင်ဆင်နွှဲကြလို့ပျော်ရွှင်စရာကောင်းတယ်လို့ရံပြဲမြုပ်ခံသူကပြောပါတယ
်လေရှောင်းတန်တကြီးဤဆရာရွာတွေကရိုက်တယ်သူတို့ကဟောပြောခွေးလုပ်တယ်ကျွေးတယ်ပြောဖို့ကောင်းတာပေါ့ကျွန်တော်ရမ်းတဲ့မျိုးနေလုံးကသွားရတာပေါ့
အဲ့ဒီပွဲတော်မှာရွာမြောက်ပိုင်းမှာရှိတဲ့လူတွေကတောင်ပိုင်းမှာရှိတဲ့အိမ်တွေကိုတွန်းလဲကြသလိုတောင်ပိုင်းမှာရှိတဲ့လူတွေကလည်းမြောက်ပိုင်းကအိမ်တွေကိုအပြန်လှန်လာလဲကြတာကြောင့်မျိုးရွှေရွာလဲပွဲတော်ဆိုပြီးကျင်းပခဲ့ကြတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖျားသုံးစုမျိုးအနီးရွာတစ်ရွာမှာမွန်ညင်ညွတ်ရဲ့ပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းမိဝေတီဖြိုးဟာဇွန်လ၈ရက်နေ့ညနေပိုင်းမှာအမည်မသိတနတ်သမားကနေလှုပ်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ဟာခါကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကျေးရွာပေါင်း၈ရွာခန့်ကဒေသခံ9000ကျော်ဟာတောထဲမှာတိမ်းရှောင်နေရပြီးနေရမပြာနိုင်ကြသေးပါဘူး
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ FIFA ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA နဲ့ RFA သတင်းဌာနကပူးတွဲတင်ဆက်မဲ့လူတို့မိတ်ဆွေရုပ်သံအစီအစဉ်ကိုစတင်စမ်းသပ်ထုတ်လွှင့်နေပါပြီခင်ဗျာ။ Facebook စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းမဖက်ကြဖို့နဲ့ကလေးသင်ငယ်တွေနဲ့လူငယ်တွေအနေနဲ့ကင်းအောင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံထဲမှာကလေးငယ်တွေပေါ်မှာအခုထိဆက်ပြီးအင်အားသုံးလှုပ်ဆောင်နေတာတွေအတွက်ဌာနကုလအဖွဲ့ကလည်းအထူးစိုးရိမ်ပူပန်ဆဲဖြစ်ကြောင်းလည်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့February လကနေဇွန်လ10ရက်နေ့အထိလုံခြုံရေးတပ်တွေရဲ့တပ်ဖြတ်မှုကြောင့်တေဆုံးရတဲ့ကလေးငယ်ပေါင်းက56ယောက်ရှိနေပြီလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ SDR ခေါ်အထူးငွေထုတ်ယူခွင့်ပေးတဲ့အထက်မှာ February လကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမပါဝင်ဘူးလို့ American ဖန်နိုင်ဝင်ကြီး Janet Yellen ကကြေပြေးနေမှာပြောကြားလိုက်ပါတယ်။IMF ရဲ့ SDR အစီအစဉ်အရအစိုးရတရားဟာအာဏာကိုအတင်းလုယူထားမယ်ဆိုရင် IMF ကအဲ့ဒီလိုနိုင်ငံနဲ့ဆက်သွယ်ဆောင်ရွက်လို့မရကြောင်းနဲ့ဒီအစိုးရအပေါ်မှာ IMF အဖွဲ့ဝင်နိုင်ငံအများစုကနေအတိမတ်ပြုမှသာဆက်သွယ်ဆောင်ရွက်ခွင့်ရှိပြီးအခုဒီလိုအခြေအနေကဖြစ်မလာနိုင်ဘူးလို့လည်း American ဘဏ္ဍာရေးဝန်ကြီးက American လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်မြန်မာအရေးကိုဖြေရှင်းဖို့အာရှအရှိတောင်အာရှနိုင်ငံများအဖွဲ့ကြီးကရရှိထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲဖော်ဖို့ကိစ္စတိတ်ကိုအရေးကြီးတယ်လို့ဂျပန်နိုင်ငံချိုင်းဝန်ကြီးမိုတဲဂျီတိုရှိမစ်ဆူကကျေသပရီနေမှာပြောကြားလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။တည်င်းအချင်းချုပ်ကိုပြောပြသွားတဲ့ဒေါခင်မျိုးသက်ပါခင်ဗျာ။ဒ ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စုံမင်းတို့ဖြစ်ကြပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်ခင်ဗျာ။ VO ရဲ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program